မှာဒီနည်းပညာလုပ်ငန်းကြီးတွေကတုတ်ရက်ကိုရှေ့ပြေးနေအောင်လို့ပို့ပြီးတော့ပြန်ဆိုင်လာကြတဲ့အချိန်ထဲမှာပဲဒီဂျစ်တယ်ဆိုင်ရာကိုချိုးကြည့်မူဝါဒတွေတည်ထွင်ဖန်တီးမှုဆိုင်ရာကုံတွေရဲ့အသာရမဲ့မူဝါဒတွေကိုအစိုးရတွေကချမှတ်နိုင်ဖို့ပို့ပို့ပြီးတော့စူးစမ်းလာကြတယ်တဲ့ကိုသားညုံကြီ
းဟုတ်တယ်ဗျအကျိုးနဲ့များတဲ့နည်းပညာလုပ်ငန်းကြီးတွေကိုအကာအကွယ်ပေးနိုင်ဖို့အစိုးရတွေကမူဝါဒတွေချမှတ်လာတာကြောင့်မလို့အဲ့ဒီနိုင်ငံတွေနဲ့ပြန်ဆိုင်နေတဲ့နိုင်ငံတွေမကပဲနဲ့တကဘာလုံးတည်ထွင်ဖန်တီးမှုစနစ်ကြီးတစ်ခုလုံးကိုထိခိုက်စေတယ်လို့IDIS ရဲ့အစီအစဉ်ကလည်းမှထောက်ပြထားတယ်မဆင်းမော
။အမေရိကန်ရှေ့ဆိုင်နည်းပညာဆိုင်ရာဒီတက်သည့်ပညာရှင်များအဖွဲ့ Information Technology and Innovation Foundation IDIS ကနည်းပညာဆိုင်ရာအစီအစဉ်ခံစာတွေကိုညှိနှိုင်းထုတ်တာပါ။6ကြိမ်မြောက်အဖြစ်နဲ့အခု2019နှစ်စမှာထုတ်လိုက်တဲ့အစီအစဉ်ခံစာကတော့2018ခုနှစ်အတွင်းမှာတည်ထွင်ဖန်တီးမှုဘိုင်းနယ်ဆိုင်တဲ့ဒီကုန်သွယ်ရေးအသားရစီမံမူဝါဒတွေကိုအစိုးပြုရေးဆွဲရှင်းသုံးနေတဲ့အထက်ကအစိုးဆုံးနိုင်ငံတွေကိုရွေးထုတ်ပြထားတယ်ရှင်။
ကိမိတူတန်နေတဲ့နိုင်ငံတွေအပါအဝင်နိုင်ငံတော်များများကကိုယ့်နိုင်ငံတွေကနည်းပညာလုပ်ငန်းကြီးတွေကိုအသာရစေမဲ့စီကံတွေဥပဒေတွေချမှတ်နေကြတယ်။အဲ့ဒီထဲမှာအစိုးဆုံးရှစ်နိုင်ငံကတော့တရုတ်၊အိန္ဒိယ၊အင်ဒိုနီးရှား၊ EU ၊ Italy ၊ Kenya ၊ Saudi Arabia နဲ့ Turkey နိုင်ငံတွေဖြစ်တယ်တဲ့
။အဲ့ဒီထဲကဒီတရုတ်နဲ့အိန္ဒိယနိုင်ငံတို့ဆိုလို့ရှိရင်ဒီနည်းပညာနဲ့ဆိုင်တဲ့ကိုချိုးကြီးမူဝါဒမျိုးကိုတစ်ခုတည်းကမှမဟုတ်ဘူး။နှစ်ခုလောက်ချမှတ်ရှင်းသုံးနေတာကိုအစီအခံစာထဲမှာအသေးစိတ်ပြောထားတယ်လေ။တရုတ်နိုင်ငံမှာတရုတ်နည်းပညာလုပ်ငန်းကြီးတွေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေကိုအသားပေးတဲ့ဥပဒေတွေကမဟုတ်ဘူး။ပုဂ္ဂလိကဗန္ဒငွေနဲ့ဒီစီးပွားဖြင့်ဒေတာသုတေသနလုပ်တဲ့တရုတ်လုပ်ငန်းတွေအနေနဲ့ဒေတာအချက်အလက်တွေကိုတရုတ်နိုင်ငံတည်းမှာပဲသိမ်းထားရမယ့်ဥပဒေတစ်ကိုလည်းကြားထမ်းခဲ့တယ်တဲ့။အဲ့ဒီဥပဒေမျိုးတွေကကမ္ဘာကုန်သွယ်ရေး WTO စီးကံတွေနိုင်ငံတကာဆန်တွေနဲ့မညီညွတ်ဘူးလို့ IDIS ကဆိုတယ
်။အိန္ဒိယကတော့နိုင်ငံသားလုပ်ငန်းတွေတသက်ကိုပြတ်မှတ်ထားခွဲခြားတဲ့ e-commerce စီးကံဥပဒေတွေထုတ်ပြန်ခဲ့တယ်တဲ့။ဒါရင်မကောက်ဘူးကုမ္ပဏီလုပ်ငန်းတွေရဲ့ငွေပေးချေမှုနဲ့ဆိုင်တဲ့ data ချက်လက်တွေကိုလည်းအိန္ဒိယနိုင်ငံတင်းမှာပဲထားရမယ်ဆိုတဲ့ဥပဒေကိုလည်းပြတန်းတယ်။ဒီဥပဒေမျိုးတွေကမလိုအပ်သလိုပဲအိန္ဒိယကုမ္ပဏီတွေကိုနိုင်ငံခြားကုမ္ပဏီတွေတက်တပန်းတောင်းအောင်လုပ်တဲ့ဥပဒေတွေလို့တော့မှ IDIS ကတုံ့ပြန်တယ်မှရှိမှာမဟုတ်။အ
င်ဒိုနီးရှားနိုင်ငံကကြတော့ဒီနိုင်ငံခြားကနေပြီးတော့ကျင်းသွင်းတဲ့ digital product တွေဥပမာရုပ်ရှင်တို့စာအုပ်တို့ software တို့လိုမျိုး download လုပ်ယူရတဲ့ဟာမျိုးတွေအပေါ်မှာလည်းတွင်းကုန်ကုန်ကောက်ခံနိုင်အောင်လို့ဥပဒေပြင်ဆင်ချက်တွေလုပ်ခဲ့တာတဲ့။EU ဥရောပသမဂ္ဂကကြတော့ digital ဘိုင်းဆိုင်ရာဝန်ဆောင်မှုနဲ့ဒီ digital နဲ့ဆိုင်တဲ့အကျိုးအမြတ်အပေါ်မှာအခွန်ကောက်ဖို့ကြိုးစားနေတယ်။အဲဒါကြတော့ American နည်းပညာကုမ္ပဏီတွေကိုပဲအထူးကပြစ်မှတ်ထားပုံရတယ်လို့မြင်နေကြတယ်လေ
။ Italy မှာလည်းရုပ်ရှင်လုပ်ငန်းတွေကိုအကောက်အွယ်ပေးတဲ့အနေနဲ့ Netflix လိုကိုကြည့်ချင်တဲ့ video တွေကိုပဲတည်တံ့ကြည့်နိုင်မဲ့ video on demand streaming ဝန်ဆောင်မှုလုပ်ငန်းတွေကိုထိခိုက်စေတဲ့စီမင်းဥပဒေတွေကိုတတ်မှတ်လို့အစိုးဆုံးစင်းကိုအတွင်းခံရတာပဲ။ဒီထင်ပါတင်းမှုဆိုင်ရာကုံသွေးကြီးအသာရစီတဲ့ဥပဒေတွေထုတ်ပြန်ထားတဲ့အစိုးဆုံးနိုင်ငံ၈နိုင်ငံစီးမှာအမေရိကမပါပေမဲ့အမေရိကန်ကလည်းအဲ့လိုဥပဒေတွေထုတ်ပြန်တာမကောင်းဒီထင်ပါတင်းမှုတွေကိုပူပေါင်းဆွေးနွေးကြရမယ်ဆိုတဲ့အမြင်ကိုထိခိုက်စေတဲ့မူဝါဒတွေကုံသွေးခုနှစ်ကိုတတိကြီးချမှတ်ခဲ့တယ်ဆိုတာကို IDIS အစီအစဉ်သားထဲမှာဖော်ပြထားသေးတယ်ဗျ
အခုလိုမျိုးနိုင်ငံတွေကဒီ digital ဆိုင်ရာကိုချိုးကြည့်မူဝါဒတွေတည်ထွင်ဖန်တီးမှုဆိုင်ရာကုန်သွယ်ရေးအသာရစီမံမူဝါဒတွေကိုချမှတ်လာကြတာကတကမ္ဘာလုံးရဲ့ဒီတည်ထွင်မှုဘိုင်းကုန်သွယ်ရေးဘိုင်းကိုထိခိုက်စေတာလည်းမဟုတ်ဘူးတကမ္ဘာလုံးရဲ့တည်ထွင်ထုတ်လုပ်ရေးပြန်မြတိုးတက်မှုကိုလည်းကြာဆင်းစေတယ်လို့ IDIS အစီရင်ခံစာကပြောရဲကိုသားညုံရ
ကမ္ဘာမှာတည်ထွင်ဖန်တီးနိုင်စွာအစွမ်းကုန်ဖြစ်ဖို့ကကိုချိုးကြည့်မူဝါဒတွေမရှိဖို့အရေးကြီးတဲ့အတွက်ဒီကိစ္စကိုမူဝါဒချမှတ်တဲ့သူတွေအနေနဲ့ဘာကြောင့်လေးထားသင့်တယ်လို့IDIS ကလိလာသူတွေကပြောနေတာပါတီထွင်ဖန်တီးနိုင်လို့နိုင်ငံဝင်ငွေတိုးတက်စီအောင်နေမဟုတ်ဘူးနိုင်ငံရဲ့ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအရေးပါတယ်တဲ့အမေရိကန်မှာဆိုလို့ရှိရင်နိုင်ငံစီးပွားရေးတိုးတက်မှုရဲ့တစ်ဝက်လောက်ကသိပ္ပံနဲ့နည်းပညာဖန်တီးမှုတွေကြောင့်ဆိုတာကိုဥပမာပေးရလို့
ရှေ့ပြေးနည်းပညာတီထွင်မှုတွေကကမ္ဘာစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာလည်းမရှိမဖြစ်လို့ရဲဆိုတာကို IDIS ရဲ့အစီရင်ခံစာမှာအသားပေးဖော်ပြထားတယ်ကိုသားညုံရ
တီထွင်ဖန်တီးမှုတွေအောင်မြင်မှုဆိုရင်လည်းအသေးချာတောင်ပေါင်းစုံကစဉ်းစားသုံးသပ်ပြီးအားပေးတဲ့မူဝါဒတွေရှိဖို့လိုတယ်။အစိုးရဘိုင်းရောပုဂ္ဂလိကလုပ်ငန်းဘိုင်းကပါခိုင်ခိုင်မာမာပံ့ပိုးပေးဖို့လိုတယ်။စွန့်စားစားလုပ်ဖို့လည်းလိုတယ်တဲ့မဆင်းမတော့
။နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီဖန်တီးမှုတွေအကောင်းဆုံးလုပ်နိုင်ဖို့အတွက်အရေးကြီးတဲ့အချက်သုံးချက်ကိုလည်း IDIS နည်းပညာတက်သည့်ပညာရှင်များအဖွဲ့ရဲ့အစီအခံစာထဲမှာအကြံပေးပါတယ်။ဈေးကွက်ကိုကြီးနိုင်သမျှကြီးအောင်ဖွင့်ပေးဖို့ဈေးကွက်အပြင်ကနေပြန်ဆိုင်မှုတွေကိုထိန်းချုပ်တတ်တတ်ဖို့နဲ့ညာနာပစ္စည်းတွေကိုခိုင်ခိုင်မာမာအကာအကွယ်ပေးဖို့ဆိုတဲ့အချက်၃ချက်ကနည်းပညာဆိုင်ရာကမ္ဘာကုန်သွယ်ရေးမှာအဓိကကျတဲ့အချက်၃ချက်ဖြစ်တယ်လို့အကြံပြုပါတယ်။နည်းပညာရှေ့ပြေးနေတဲ့နိုင်ငံတွေထဲမှာအမေရိကန်ကထူးခြားတာကတော့ဒီအချက်အလက်တွေကိုအကာအကွယ်ပေးနိုင်တဲ့တနိုင်ငံလုံးအကျုံးဝင်တဲ့ဥပဒေမျိုးမရှိသေးပါဘူး။ပြည်내အစ်စ်မှာပဲဥပဒေတွေရှိတယ်။အဲ့ဒီဥပဒေမျိုးတွေကလည်းဒီအများပြည်သူကျန်းမာရေးဆိုင်ရာအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့ဗန္ဓာရေးအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့ပဲရှိပါတယ်။ အဲဒါကြောင့်မလို့ဒီအမေရိကန်နည်းပညာလုပ်ငန်းကြီးတွေက data အချက်လက်တွေကိုအားလုံးခြုံပြီးတော့အကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့စူးစမ်းနေကြတာပါဥပဒေတွေဆွဲတဲ့အခါမှာလည်းအမေရိကန်ရဲ့ digital အခြေခံနဲ့စီးပွားရေးကိုလည်းမထိခိုက်ရအောင်တခါတခြားနိုင်ငံတွေနဲ့လည်းနှက်မြတ်တတ်ပြိုင်ဆိုင်နိုင်အောင်ဥပဒေတွေဖြစ်ဖို့လိုအပ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရှင်